Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသောတာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ခါနေနဲ့2018ခုနှစ်ဇွန်လ23ရက်ဗုဒ္ဓဟူးနေ့မနေ့ပတ်အတန်းလွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50.51တို့ပြင် Facebook စာမျက်နှာ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်စမိုးပြီပါခင်ဗျာခုနှစ်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျာသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေတဲ့အတူချိန်ညာပေးမှာပါအင်္ဂါနေ့ကပြုလုပ်တဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကကိုရီးယားကျွမ်းဆွဲဒေသလုံးဝနျူကလ িয়ার ဖျက်သိမ်းဖို့အတွက်သဘောတူခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့ဆေးလေ့ကျင့်မှုတွေဆိုင်းငါထားအမယ်လို့မမျှော်လင့်မဲ့ပြောကြားခဲ့ပါတယ်ဗြိတိရှ်နိုင်ငံသားဝန်ကြီးဘိုရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဖိအားပေးဖို့ကြိုးစားခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုး
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ရမယ်ထဲမှာဆိုရင်တော့6လကြာတဲ့တိုင်အောင်စစ်ဆေးလို့မပြီးပြဖြစ်နေတဲ့သတင်းတောက်တွေရဲ့အပူသတင်းနဲ့ပတ်သက်ပြီးတော့
6လဆိုတဲ့အချိန်ကအရမ်းကြာပါတယ်။ဒါပေမဲ့လို့ကျွန်တော်တို့ကတော့စိတ်ဓာတ်မကျဘူးဆိုလေ။ဆောင်းထဲမှာဆိုရင်ကျွန်တော်တို့စာဖတ်တယ်နောက်
ဖန်စီကန်ထားရတဲ့ writer သတင်းတော့ကိုဝါလုံးပြောတော့တာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့ခါမှာအပြည့်အစုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်အမေရိကန်နဲ့မြောက်ကိုရီးယားတမိုင်းဝင်ဆွေးနွေးပွဲကရရှိတဲ့သဘောတူညီမှုပေါ်နိုင်ငံတကာနဲ့အမေရိကန်နိုင်ငံရဲ့အရေးတမားတွေကဘလို့ရှုမြင်ကြပါသလဲမုတ်တုံရာသီတန်းအနုလက်ခံရတဲ့ဘင်္ဂလားဒေ့ရှ်လျှောက်ဒုက္ခသည်တွေရဲ့အခြေအနေထိုင်းနိုင်ငံမှာရွှေ့ပြောင်းရောက်ရှိနေသူတွေအတွက်အထောက်အထားလက်မှတ်တွေထုတ်ပေးရဲ့ကုံဆုံးတော့မှာမို့တတိပေးထားတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေကိုနားဆင်ကြမှာပါနောက်ပိုင်းမှာအင်္ဂါညတရက်လီလိုင်းကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အုံးကကိုရီးယားကျွမ်းဆွဲဒေသမှာလုံးဝနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်သဘောတူကြောင်းအမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်နဲ့အင်္ဂါနေ့ကပြုလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးမှာပြောကြားခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့စီးရေးလေ့ကျင့်မှုတွေကိုဆိုင်းငံ့ထားမယ်လို့မမျှော်လင့်မဲ့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးသဘောတူညီချက်လက်မှတ်ရေးထိုးတဲ့အထက်မှာကင်ကနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်ကြတိပြုခဲ့တာပါဝင်ပါတယ်။ကိုရီးယားကျွမ်းဆွဲဒေသရင်းရေရှည်ငင်းချမ်းရေးကိုတိစောက်ဖို့ကြိုးစားရမှာနှစ်နိုင်ငံလက်တွဲပြီးဆောင်ရွက်ဖို့လည်းသဘောတူညီချက်မှာတောင်းဆိုပါတယ်။ဒါအပြင်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးကဏ္ဍတဲ့ထူထောင်ဖို့နဲ့စစ်တွင်းပျောက်ဆုံးခဲ့ရတဲ့စစ်သည်တွေနဲ့ကျန်ရှိနေတဲ့စစ်ကျင်းသားတွေပြန်ရှာရေးပါပါဝင်တာဖြစ်ပါတယ်။နှစ်နိုင်ငံကြားနောက်ဆက်တွဲညှိနှိုင်းမှုတွေကိုဆက်ပြီးလှုပ်သွားကြဖို့လည်းနှစ်ဖက်ကတိပေးခဲ့ကြပါတယ်။သဘောတူညီချက်ထဲမှာနျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုချပြမထားပေမဲ့သမ္မတထရမ့်ကဒီကိစ္စကိုလုံးဝအမြန်ဆုံးစတင်မှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ဖျက်သိမ်းဖို့လုံမှာဖြစ်ကြောင်းနဲ့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးချထားမှာဖြစ်ကြောင်းသမ္မတထရမ့်က VOA အတွက်မင်းမြန်းတဲ့ Greta Van Citeren ကိုပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့စင်ကာပူကထိပ်သီးဆွေးနွေးပွဲကတော့တမိုင်းတွင်သွားပါပြီ။အဲ့ဒီဆွေးနွေးပွဲအောင်မြင်မှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းသမ္မတထရမ့်ကိုပို့ပြီးတော့လူကြိုက်များလားမလားဆိုတာကိုတော့လေ့လာဆန်းစစ်သူတွေနဲ့ကြွမ်းကျင်သူတွေကတွက်ချက်နေကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးခဲ့တာဟာသမ္မတထရမ့်ရဲ့အထူးခြားဆုံးနိုင်ငံခြားရေးမှုဝါဒဆိုင်ရာလှုပ်ရတစ်ခုပါ။ဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်ကာလတည်းမှာသမ္မတထရမ့်ကိုအမေရိကန်ပြည်သူတွေကသဘောကျလက်ခံတဲ့နှုံးကကြနေတာပါ။လာမယ့်နိုဝင်ဘာလကျလို့ရှိရင်လွှတ်တော်ကြားပြရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပြီးအဲ့ဒီခါဒီမိုကရက်တွေဘက်ကအသာရမယ့်သဘောတွေအခုမြင်နေရပါတယ်ဒီလိုချိန်မှာပဲသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးနိုင်ခဲ့တာပါကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့ရဲ့တမိုင်းတွင်မဲ့လက်ဆွဲနှုတ်ဆက်မှုတွေနဲ့နျူကလ িয়ার ဖြတ်လက်နက်ဖြတ်သိမ်းရေးသဘောတူညီလက်မှတ်ရေးထိုးမှုတွေဟာမြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားကဆက်ဆံရေးကိုစာမျက်နှာသစ်ဖွင့်နေလိုက်တဲ့ပထမခြေလှမ်းတွေပါပဲပြည်သူတွေတိတ်ပြီးတော့သဘောကျကျေနပ်ကြလိမ့်မယ်။ကမ္ဘာမှာတိတ်ပြီးတော့အနေအကြီးမားတဲ့ပြဿနာတရက်ကိုကျွန်တော်တို့ကင်တွယ်ဖြေရှင်းသွားကြတော့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အတူသဘောတူလက်မှတ်ရေးထိုးပြီးသမ္မတထရမ့်ကပြောခဲ့ပါလေ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တမိုင်းဝင်တွေ့ဆုံပွဲအပြီးမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာထင်ရဆိုင်ကထရမ့်ကင်ဟာထင်ရဆိုင်လုပ်ခဲ့သူတယောက်ဖြစ်ပေမဲ့သူဟာပြည်သူကိုချစ်တဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်လို့ပြောကြားလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်ရဲ့လူခွင့်ရေးချိုးဖောက်တဲ့တမိုင်းကိုဟစ်လျူရှုပြီးပြောဆိုလိုက်တာဖြစ်ပါတယ်။ VOA အတွက်စင်ကာပူမှာသမ္မတထရမ့်ကို Greta Van Citeren ကမေးမြန်းရမှာတော့ သမရကသူဟာမြောက်ကိုရီးယားရဲ့ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ကင်ဟာသူ့ပြည်သူတွေအတွက်ကောင်းကျိုးဖြစ်စေလိုတဲ့ဆန္ဒရှိတယ်လို့သူယုံကြည်ကြောင်းပြောကြားခဲ့ပါတယ်။ကင်ဟာသူ့ပြည်သူတွေငတ်မောအောင်ရောပြည်သူတွေကိုရက်စက်မှုတွေပါလုပ်ခဲ့တဲ့ရာဇဝင်ရှိတာနဲ့ပတ်သက်လို့မေးမြန်းရမှာတော့သမရထရမ့်ကကင်ဟာသူ့ရှေ့ကလူတွေလှုပ်သွားတယ်လို့မျိုးလိုက်ပြီးလှုပ်တာဖြစ်ကြောင်းပြောခဲ့တယ်လို့အမေရိကန်ကမြောက်ကိုရီးယားပေါ်မှာဒဏ်ခတ်မှုတွေကိုသူ့ရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းတဲ့အထိဆက်ပြီးထားရှိမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားနိုင်ငံအတွက်ကောင်းတာတွေဖြစ်လာတော့မယ်လို့သူထင်ကြောင်းလည်းပြောကြားခဲ့တာပါ။2017ဒီဇင်ဘာလမှာကင်ချွန်းဦးဟာသူ့ဖခင်မြောက်ကိုရီးယားအာဏာရှင်ကွယ်လွန်ခဲ့ချိန်ကစပြီးနိုင်ငံကိုအုပ်ချုပ်လာခဲ့ရမှာသူ့အကိုတဝမ်းခွဲကိုအာယွန်ကျော်ထိခိုက်စေတဲ့အဆိတ်နဲ့လူမြင်ကွင်းမှာတပ်ဖြစ်ပေါ်အတွက်အမိန့်ပေးခဲ့တယ်လို့သူဦးလေးအရင်ကိုလည်းတနက်နဲ့ပြစ်ပြီးအဆုံးစီရင်ကွက်မြက်ခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ပထမဆုံးကြိမ်တွေ့ဆုံမှုနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးဆိုင်ရာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့တဲ့ဒီထိပ်သီးဆွေးနွေးမှုနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်မှတ်တွေအတွင်းမှာသဘောထားတွေကသိသိသာသာကွဲလွဲနေကြတာပါ။လွှတ်တော်မှတ်တော်များများကတော့ထိပ်သီးဆွေးနွေးပွဲဟာအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးအတွက်ပထမခြေလှမ်းတစ်ခုလို့မြင်ကြပါတယ်။ Republican ထက်လွှတ်တော်မှတ်Mike Rounds ကဒီဆွေးနွေးပွဲဟာလမ်းကြောင်းမှန်ကိုသွားတဲ့ခြေလှမ်းတရားဖြစ်တဲ့ကဘာကြီးဟာမနေ့ကတည်းကစာရင်နည်းနည်းတော့လုံခြုံလာပြီလို့ထင်တဲ့အကြောင်းပြောပါတယ် Republican ထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကလည်းသမ္မတ Trump ကိုချီးမွမ်းကွန်ပြူလိုက်ပြီးတော့သမိုင်းတွင်မဲ့ငြင်းချမ်းရေးကိုရှေ့ရှုတဲ့အဓိကခြေလှမ်းတရားပဲလို့ဆိုပါတယ် Republican အမတ်တွေဘက်ကအကောင်းမြင်တဲ့တုံ့ပြန်မှုတွေရှိနေပေမဲ့လည်း Democrat တွေဘက်ကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးဟာအနေရရှိတဲ့ဆက်ဆံရေးဖြစ်လို့သတိထားဖို့ပြောနေကြပါတယ်ဘလို့မဟာဗျူဟာမျိုးနဲ့ဘလို့ရှစ်ဆက်ပြီးတော့သွားမှလဲဆိုတာကိုအစိုးရအဖွဲ့ရဲ့ရှင်းလင်းချက်ကိုစောင့်နေတယ်။မြောက်ကိုရီးယားနဲ့ဆက်ဆံမှုကနေထွက်ပေါ်လာတဲ့ကြီးညာချက်ဟာတော်တော်အားနည်းတဲ့ကြီးညာချက်ပဲလို့ဒီမိုကရက်ထက်လွတ်တော်မှဘော့မနန်ဒက်စ်ကပြောပါတယ်။သမ္မတထွက်နေတွေ့တဲ့လူတာနေတဲ့ကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကတော်တော်အသာစီးရသွားခဲ့ပြီလို့လဲဒီမိုကရက်တွေဘက်ကပြောဆိုနေကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗြိတိသျှနိုင်ငံခြားရေးဝန်ကြီး Boris Johnson ဟာမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီးရင်ဂျာရေးနဲ့ပတ်သက်ပြီးဖိအားပေးဖို့ကြိုးစားခဲ့ပါတယ်။မြန်မာနိုင်ငံထဲမှာမျိုးဆက်လိုက်နေထိုင်ခဲ့သူတွေနိုင်ငံသားမဟုတ်တယ်လို့ဆက်ဆံတာခံနေရတဲ့ရင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်း Mr. Johnson ကတနင်္လာနေ့မှာကြီးညာချက်ထုတ်ပြန်ပြီးထပ်လောင်းပြောကြားခဲ့တယ်ဖြစ်ပါတယ်။ကြီးညာချက်ထဲမှာဒွန်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်တွင်နေထိုင်တဲ့လူအဖွဲ့အစည်းတွေတက်မြတ်ရေးမှာခေါင်းဆောင်မှုပြသဖို့လဲသူကတွန်းအားပေးတဲ့အကြောင်းဒွန်ဆန်းစုကြည်နဲ့တယ်လီဖုန်းပြောကြားရမှာတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ကုလသမဂ္ဂက UNDP နဲ့ UNHCR တို့ကြားဘင်္ဂလားဒေ့ရှ်ကိုမထွက်ပြေးခဲ့ကြတဲ့ဒုက္ခတွေရဲ့နေရပြန်ရေးဆိုင်ရာနားလည်မှုစားချွန်လွှာလက်မှတ်ရေးထိုးခဲ့တာအတွက်လဲသူကကြိုးဆိုချောင်းနဲ့ရခိုင်ပြည်နယ်ထဲမှာလူခွင့်ရေးချိုးပေါက်မှုတွေအတွက်စုံစမ်းစစ်ဆေးရမှာကော်မရှင်ဖွဲ့စည်းဖို့အတွက်သူအစိုးရရဲ့ကြေညာချက်ကိုလဲကြိုးဆိုလိုက်ချောင်းနိုင်ငံခြားရေးဝန်ကြီး Boris Johnson ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဒုက္ခတွေရဲ့နေရရင်ပြန်ရေးအတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရမှာမြန်မြန်ထက်ထက်ဆောင်ရွက်ဖို့အတွက်နောက်ဒါအပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေထဲမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေရပ်တန့်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပြုပေးဖို့အတွက်ခွင့်ပြုဖို့လည်းတိုက်တွန်းကြောင်းဆက်လက်ဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာအသက်9နှစ်ကနေပြီးတော့18နှစ်အကြာရှိတဲ့ကလေးဦးရေပေါင်းက12တန်းလောက်ရှိပါတယ်။အဲ့ထက်က 1.3 တန်းဟာကလေးလူသမားတွေဖြစ်ကြပြီးတော့6သိန်းလောက်ကတော့အသက်အန္တရာယ်ကြုံရနိုင်တဲ့လုပ်ငန်းတွေကိုလုပ်ကင်နေကြရတယ်လို့အဲလိုကမ္ဘာလူသမားအဖွဲ့ကဇွန်လ10ရက်နေ့နေ့လုံးကကြောက်တဲ့နိုင်ငံတကာကလေးလုံအားပပျောက်ရေးနေ့မှာပြောလိုက်ပါတယ်။ဆင်းရဲမွဲတေမှုပညာဆက်ပြီးတော့တင်ကွင်းမရမှုစတာတွေကြောင့်မိသားစုဝင်ငွေကိုထောက်ပံ့နိုင်မှုအလုပ်ထွက်လုပ်နေကြရတဲ့ကလေးတွေဟာဘေးအန္တရာယ်ကျွမ်းနိုင်တယ်ဆိုတော့နိုးချမှုတွေနေပါကြတယ်ဆိုပြီးတော့အဲလိုကလည်းဖော်ပြထားပါတယ်။ကျန်းမာရေးထိခိုက်ဒဏ်ရာမှုနဲ့အကျင့်စရိုက်တာပိုင်းရထိခိုက်နေတဲ့လုပ်ငန်းတွေမှာမြန်မာကလေးပေါင်း6သိန်းကျော်လုပ်ကင်နေကြရပါတယ်။ နိုင်ငံရဲ့စီးပွားရေးချက်ချာကြတဲ့ရန်ကုန်မြို့မှာရှိတဲ့လက်ဖက်ရည်ဆိုင်စားတောက်ဆိုင်တွေကအစကျေးလက်ဒေသတွေကလက်ရဆိုင်ပြိုးရေးလုပ်ငန်းတွေအဆုံးမြန်မာကလေးတွေပါဝင်လုပ်ကိုင်နေကြတယ်လို့အိုင်အယ်လိုကပြောပြပါတယ်မြန်မာနိုင်ငံအနေနဲ့2013ခုဒီဇင်ဘာလကအဆိုးဆုံးနေ့တွေနဲ့ကလေးလူအားအသုံးပြုမှုကိုတားမြစ်တဲ့အိုင်အယ်လိုစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီစာချုပ်ရအသက်18နှစ်မပြည့်သေးသူတွေကိုလုပ်ကိုင်ခွင့်ဟန်တာတဲ့အနေရရှိတဲ့လုပ်ကိုင်စီရင်ကိုမြန်မာစိုးရနဲ့အိုင်အယ်လိုကြားပြုစုနေတော့မှရှိသေးတယ်လို့အိုင်အယ်လိုကပြောပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုကြောင်လင်းတို့ကြီးညာသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်တော့မှာမို့နိုင်ငံတကာသတင်းတစ်ပုဒ်ကိုအရင်နားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းတို့ကြားစင်ကာပူမှာအင်္ဂါနေ့ကတမိုင်းဝင်တွေ့ဆုံဆွေးနွေးကြပြီးပူးတွဲသဘောတူညီမှုရခဲ့တဲ့အပေါ်နိုင်ငံတကာကသတိနဲ့ချိုးဆိုတုံ့ပြန်နေကြပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးကိုနှစ်ဖက်သဘောတူခဲ့ကြပေမဲ့ခေါင်းဆောင်နှစ်ယောက်ရဲ့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ထဲမှာဘလို့ဆောင်ရွက်သွားမယ်ဆိုတာအသေးစိတ်ချက်တွေပါဝင်ခြင်းမရှိပါဘူး။ဒါကြောင့်အမေရိကန်လွှတ်တော်အမတ်တွေကိုယ်တိုင်ကအခြေအနေကိုစောင့်ကြည့်သွားဖို့လိုတယ်လို့ပြောနေကြပါတယ်။အပြည့်စုံကိုမတ်စုမြန်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ဇွန်လ12ရက်နေ့ကစင်ကာပူမှာတမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်မှအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးသစ်တည်ထောင်ရေးကိုရီးယားကျွန်းဆွဲမှာရေရှည်တည်ငြိမ်ငြိမ်းချမ်းတဲ့စနစ်ကိုအမေရိကန်နဲ့မြောက်ကိုရီးယားအထူးတွဲအားထုတ်တည်ဆောက်သွားရေးဧပြီ28ရက်ပါမွန်ဂျွန်ကြေညာချက်အတိုင်းကိုရီးယားကျွန်းဆွဲမှာလုံးဝနျူကလ িয়ার ကင်းစင်ပပျောက်သွားရေးကိုထပ်မံကတိပြုရေးနဲ့ကိုရီးယားစစ်ပွဲတွင်ကပျောက်ဆုံးနေတဲ့အမေရိကန်တွေစစ်တုံးပန်းတွေကိုရှာဖွေရေးတွဲရှိသူတွေကိုအ мян ဆုံးအမေရိကန်ပြန်ပို့ရေးစတာတွေကိုထရမ့်နဲ့ကင်တို့လက်မှတ်ထိုးသဘောတူခဲ့ကြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဆောက်တုံးအစီအစဉ်ကိုပြအသုံးပြုလို့မရတော့တဲ့အခြေအနေရောက်တဲ့အထိဖြတ်သိမ်းနိုင်ဖို့ထိတ်သီးစီဝဲဝဲကိုအဓိကကျင်းပတာပါဒါပေမဲ့ပူးတွဲကြေညာချက်ထဲမှာဒီဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်လို့အသေးစိတ်အချက်တွေဘာမှပါဝင်ခြင်းမရှိပါဘူးနောက်ထပ်ညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားဘက်ကတင့်တော်တဲ့အစင်းမြင့်ကိုယ်စားလှယ်တွေကြားအတက်နိုင်ဆုံးအစောဆုံးဆက်ဆွေးနွေးသွားမယ်လို့သာဖော်ပြထားပါတယ်ဒီအပေါ်မှာနိုင်ငံတကာကလည်းအမြင့်အမျိုးမျိုးနဲ့တုံ့ပြန်နေကြပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တို့တွေ့ဆုံမှုဟာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်အရေးကြီးတဲ့အမှတ်ကြောင်တစ်ခုဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုးဆိုပါတယ်အခုရရှိလိုက်တဲ့သဘောတူညီချက်ကိုရောအရင်သဘောတူညီချက်တွေကိုပါအကောင့်ထည့်ဖော်တဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်ရှည်ပံ့ပိုးမှုတို့အပ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ညင်ညာချက်ထဲမှာဖော်ပြထားကြောင်းပြောခွင့်ရသူစတီဖန်ဒူချာရစ်ကပြောကြားခဲ့ပါတယ်
The Secretary General urges all concerned parties to seize this momentous opportunity and he reiterates
ဒီမှာအရေးပါတဲ့အခွင့်အလမ်းကိုသက်ဆိုင်မှုအလုံးအမိရဆုကင်ဖို့အတွင်းမှုကြောင့်တိုက်တွန်းပါတယ်ဆက်လက်တိုးတက်မှုတွေအပေါ်သူ့အနေနဲ့အပြေအဝထောက်ခံဖို့အစဉ်အသင်းရှိတယ်ဆိုတာကိုလည်းထပ်ပြီးပြောကြပါတယ
် EU ဥရောပသမဂ္ဂရဲ့နိုင်ငံသားမူဝါဒရေးရာအကြီးအကဲ Federica Mogherini ကလည်းငြိမ်းချမ်းရေးအတွက်တန်တမာရေးနီးလန်းနဲ့သာဆောင်ရွက်နိုင်မယ်လို့ပြောကြားကြိုဆိုခဲ့ပါတယ
် Today's summit between the two proves that diplomacy and dialogue are the only way forward
တန်တမာရေးနီးလန်းနဲ့ဆွေးနွေးမှုကသာမြင်ရှေ့ဆက်သွားနိုင်မှုနီးလန်းတစ်ခုတည်းဖြစ်တယ်ဆိုတာဒီကနေ့သူတို့နှစ်ယောက်ရဲ့ထိပ်သီးဆွေးနွေးမှုကပြသနေပါတယ်အခုကိစ္စမှာတော့ကိုရီးယားကျွန်းဆွယ်တာမကဒီထက်ကျော်လွန်တဲ့နေရာတွေအထိရေရှည်ငြိမ်းချမ်းရေးရဖို့ဖြစ်ပါတယ်
အခုလိုနိုင်ငံတကာကတုံ့ပြန်မှုတွေထွက်ပေါ်နေသလိုအမေရိကန်လွှတ်တော်အမတ်တွေကြားမှလည်းထိတ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့သဘောထားအမြင်မျိုးစုံထုတ်ဖော်ခဲ့ကြပါတယ်။အထက်လွှတ်တော်မှတက်တန်းအရှိဆုံး Republican ခေါင်းဆောင် Mitch McConnell ကထိတ်သီးဆွေးနွေးပွဲအတွက် Trump အစိုးရကိုထောက်ခံကြိုဆိုပေမဲ့မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာအမြဲတည်းရှိဖို့လိုတယ်ဆိုတာကိုလည်းအခုလိုပြောကြားခဲ့ပါတယ
်။ If North Korea does not prove willing to follow through, we and our allies must be prepared to restore the policy.
မြောက်ကိုရီးယားဘက်ကရည်ရွယ်ချက်အတိုင်းလိုက်နာဆောင်ရွက်မှုမရှိဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေဘက်ကအပြင်းထန်ဆုံးဖိအားပေးတဲ့မူဝါဒကိုပြန်ပြီးတော့ကျင့်သုံးဖို့ပြင်ဆင်ထားရပါမယ်
။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဖြစ်တဲ့ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ရခဲ့တဲ့သဘောတူညီချက်ထဲမှာအသေးစိတ်အချက်အလက်တွေဘာမှမပါတဲ့အတွက်စိုးရိမ်နေလို့ပြောပါတယ်
။ It is worrisome, very worrisome that this joint statement is so imprecise.
ပူးတွဲကြေညာချက်ကတော်တော်လေးတိကျရေးရမှုမရှိတာသိပြီးတော့စိုးရိမ်မှုကောင်းပါလေအမေရိကန်ဘက်ကဘာရခဲ့တယ်လဲဆိုတာမရှင်းလဲမအောင်အတီးပြုတ်လို့လည်းမရနိုင်ပါဘူးမြောက်ကိုရီးယားဘက်ကတော့ရေရှည်လက်ဆုပ်လက်ကင်ပြနိုင်တဲ့ရလတ်တွေရသွားပါလေဥက္ကဋ္ဌခင်ကိုတွစ်ဆုံခြင်းအပြင်ရက်ဆက်ဖိနှိပ်တဲ့အာဏာရှင်အစိုးရကိုနိုင်ငံတကာလဲမှာတရားဝင်ဖြစ်အောင်သမ္မတထရမ့်ကလှုပ်ပေးလိုက်တာဖြစ်ပါလေ
အင်္ဂါနေ့ကထိပ်သီးတွေ့ဆုံမှုဟာလက်ရှိတာဝန်ထမ်းဆောင်နေစေအမေရိကန်သမ္မတတယောက်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်။ဒီတွေ့ဆုံပွဲအတွက်နှစ်ယောက်လုံးကတယောက်ကိုတယောက်ကျေးဇူးတင်ကြောင်းပြောကြားခဲ့ကြပြီးကင်ဂျွန်အွန်းကိုအင်ဂျီရောကိုဖိတ်ကြားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေဆက်ပါမယ်။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံနေရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံရတာမနေ့ကောင်6လပြည့်ခဲ့ပါပြီ။စစ်ဆေးမှုတွေအခုရက်ထိမပြီးသေးပါဘူး။သတင်းတော့တို့ကတော့သူတို့အမှုကိုမကြကြအောင်ချိန်ဆွဲပြီးတော့လုပ်နေတယ်လို့ယူဆကြပါတယ်။အချိန်6လကြာပေမဲ့သူတို့တွေစိတ်သက်မကြပါဘူးလို့လည်းပြောပါတယ်။ကိုအောင်ကျော်အောင်လည်းဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။6လဆိုတဲ့အချိန်ဟာလွတ်လွတ်လပ်လပ်ရှိနေကြတဲ့သူတွေအတွက်တိတ်ပြီးတော့ကြာလာတယ်လို့မထင်ရပေမဲ့ဖမ်းဆီးအကျဉ်းချခံထားတဲ့သူတွေအတွက်ကတော့6လမကကြာတယ်လို့ခန်းစားရတာပါပြီးခဲ့တဲ့ဒီဇင်ဘာလ7ရက်နေ့ကသတင်းလုပ်ငန်းလှုပ်ဆောင်နေရင်ဖမ်းဆီးခံခဲ့ကြရတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အဖမ်းခံနေရတာမနေ့ကပဲ6လပြည့်သွားခဲ့ပါပြီအမှန်တရားကိုသတင်းဖြစ်ထုတ်ဖော်တင်ပြဖို့လုပ်ခဲ့ကြတဲ့သတင်းတော်နှစ်ဦးဖမ်းဆီးခံခဲ့ရတာ6လပြည့်သွားပြီသူတို့တွေကိုချက်ချင်းလွှတ်ပေးဖို့ဆိုတဲ့ဥရောပသမဂ္ဂရဲ့မေတ္တာရက်ခံချက်ကိုကျွန်တော်ထပ်လောင်းပြီးတော့ပြောလိုက်ပါတယ်လို့ EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာမတ်Christian Schmidt ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့တုန်းကရေးသားဖော်ပြပါတယ်။ Reuters သတင်းဌာနရဲ့ Editor ချုပ် Stephen J. Adler ကလည်းသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမှားယွင်းတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထားတာတိတ်ကြလွန်းနေပြီလို့မနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်။တိတ်ရေးကြီးတဲ့ကိစ္စကိုမှန်မှန်ကန်ကန်နဲ့တမတမတ်ကြကြသူတို့တင်ပြနိုင်မှုလုပ်ခဲ့ကြတာကိုကမ္ဘာတစ်ပေါက်ကဝိုင်းပြီးတော့အတိအမှတ်ပြုခဲ့ကြတယ်။မကြခင်သတင်းပတ်တွေအတွင်းမှာတရားရုံးကဆုံးဖြတ်ချက်ချလိုက်မလားဆိုတာကိုစောင့်ကြည့်နေတယ်။မြန်မာနိုင်ငံရဲ့တရားရုံးဟာဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုပြသနိုင်လိမ့်မယ်လို့လည်းမျှော်လင့်တယ်။ဒီမှုကိုပတ်လတ်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်း။နောက်ပြီးတော့ဒီမှုကိုပတ်လတ်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်း Reuters သတင်းဌာန Editor ချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မနေ့ကယုံကြည်မှတရားလိုပြသက်သေဖြစ် CID မှုကင်းရဲတပ်ဖွဲ့ကရဲမှူးတင်ဝင်းအောင်ကိုစစ်ဆေးဖို့စင့်ခေါ်ထားပေမဲ့လည်းတရားရုံးကိုသူရောက်မလာခဲ့ပါဘူး။အမှုစစ်ဆေးမှုရှေ့ကြာနေတဲ့ကိစ္စကိုအဖမ်းဆီးခံ Reuters သတင်းတောက်တွေကတော့စိတ်မရှင်နိုင်ကြတော့ပါဘူး။အမှုကိုမကြကြအောင်ချိန်ဆွဲနေကြတယ်လို့ယူဆနေတာပါ။မနေ့ကတရားရုံးကနေပြီးတော့ပြန်ထွက်လာတဲ့ကိုကျော်စိုးကသူ့ရဲ့အမြင်ကိုသတင်းတော့တွေကိုပြောပြပါဗျ။ဒ
ီလိုဘက်ကတင်ဆွဲနေတဲ့သက်တော်လာတော့မတွေ့ရပါဘူး။အခုဒီမြေကြီးဒီအမှုကကျွန်တော်တို့ကတော့ဆိုက်စစ်နေဆိုရင်ဆရာကြီးကပါပုပ်ပေါ်ပေါ်သူကဒီရင်းစစ်မှတော့မလာဘူး။ကျွန်တော်တို့ထင်တာကတော့ကျွန်တော်တို့အမှုကိုများမကြမ်းကြအောင်ကြအောင်သတ်တယ်လို့ထင်တာလို့ပဲဆိုတာရှိမှာ
။အဖမ်းခံနေရတာအချိန်ကြာလာနေပြီဖြစ်ပေမဲ့လည်းသူ့ရဲ့စိတ်ဓာတ်တွေကတော့ခိုင်မာနေတော့မဲ့ဆိုတဲ့အကြောင်းကိုကလုံးကပြောပါတယ်။
ကျွန်တော်တို့၆လဆိုတဲ့အချိန်ကအကျဉ်းချပါဒါပေမဲ့လို့ကျွန်တော်တို့ကတော့စိတ်ဓာတ်မချအောင်ဆိုလေထောင်ထဲမှာဆိုရင်ကျွန်တော်တို့စာဖတ်တယ်နောက်တိပိနေဖိုက်တယ်ကိုယ်ကိုလည်းဟိုစိတ်ဓာတ်မချအောင်နေတယ်ပေါ့လေအဲ့တော့ကျွန်တော်တို့ကဘယ်တော့ပဲထောင်ထဲမှာစားတာကျွန်တော်တို့ကတော့စိတ်ဓာတ်ချတော့မှာမဟုတ်ဘူးကျွန်တော်တို့လည်းဖြည့်ဆည်းလို့ရမှာမဟုတ်ဘူးကျွန်တော်ဒီအမြဲတမ်းသတင်းသမားတစ်ယောက်ပဲဖြစ်နေပါမှာနောက်တစ်ခုကတော့ကျွန်တော်ဒီမှာလည်းတော့သတိချရပါတယ်ကျွန်တော်တို့လည်းပတ်သက်ပြီးတော့ဘယ်သူတွေပဲဘာတွေပဲပြောပြောကျွန်တော်တို့ကတော့အမှန်တရားကိုကြားခဲ့ပေါ်လာမယ်လို့ကျွန်တော်ခိုင်းမှကျွန်တော်ယူပြီးတယ်
သတင်းတော်နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီအမှုကိုကျူးလွန်မှုမမြောက်မြောက်အောင်တရားလိုဘက်ကအသေးချာစီစဉ်နေတယ်လို့ယူဆနေတာပါ
ဟုတ်ယဟန်မင်းကြီးရဲ့လမ်းကြောင်းပြမြေပုံဆိုတာဟုတ်ဟောတတိယဘယ်လိုပြောပြီးသွင်းလဲဆိုတော့ထိတ်တန့်ချိုးဝှက်ချက်ပါတုံညုံရေးစီမံမှာဆိုပြီးပြောတယ်အဲ့တော့ကျွန်တော်ယုံမှာပြန်ပြီးတဲ့အခါအဲ့ဒီမြေပုံမှာလုံခြုံရေးဆိုတဲ့ကလုံး security ဆိုတဲ့ဆိုတော့လုံးဝမပါဘူးအဲ့ဒီဟာဒီနိုင်ငံသား German website ပြုလုပ်နေပြီးတော့ကျလာတဲ့အထောက်အထားတွေအဲ့ဒါတွေကိုထိတ်တန့်ပြောချက်ပါပြောပြီးတော့ဆက်ပြီးတွန်းလာတဲ့ခါမှာဒါဟုတ်ကျွန်တော်တို့ကတပြက်ဆုံးမှာဒီကြကြကိုရုံးတော့ဘူးเนาะသိတာမြင်တော့ကျွန်တော်တို့ရှင်းပြခဲ့တယ်ဆိုတော့နောက်ထပ်တစ်ခါအခုပြောင်းနေတဲ့ဟိုစက်တတိခင်မောင်လေးเนาะသူ့ကိုပါပြန်ပြီးတော့အာလိပ်စာပထမတော့လိပ်စာမတွေ့ဘူးဟိုတက်ကထုတ်ပယ်လိုက်ပြီးအခုတော့ PK မနေရနေဆိုတော့ဒါသူ့ကိုလိပ်စာတန်ရပြီဆိုတော့ဒါပြောလာအဲ့တော့ဟိုတရားဆိုတဲ့အဖွဲ့ကြီးဘက်ကเนาะဟိုရေပတ်မဝင်အောင်စီစဉ်ကြကြနဲ့စီမံနေတဲ့သဘောရှိတော့ plan A plan B plan C ဆိုပြီးတော့တွားနေတဲ့သဘောရှိတယ်အဲ့တော့ပုံနောက်ဆိုင်ပြီးတော့ဒီမှုကိုဟိုမမြောက်မြောက်အောင်ပေါ့ဗျာကျူးလွန်သူတွေဆိုပြီးတော့မညှိညှိအောင်ဆိုပြီးတော့ပြောကျင်တဲ့သဘောတော့ရှိတယ်
Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဖမ်းဆီးခံရတဲ့အချိန်6လအတွင်းမှာသူတို့ရဲ့လှုပ်ဆောင်ချက်ကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နိုင်ငံတကာကနေပြီးတော့သတင်းလွတ်လပ်ခွင့်ဆိုင်ရာစုတွေတစ်ခုပြီးတစ်ခုချင်းမြင့်နေကြတာအခုဆို5ခုရှိနေပါပြီ
။ကိုကျော်အောင်လင်းပြပြသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကစပြီးတော့ပထမအဦးဆုံးမုတ်တုံမှုတဲတဲထန်ထန်ယူအားသွင်းခဲ့တဲ့အတွက် COP7 ဈာမှာရောက်ရှိနေတဲ့
တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရာသီဥတုံကိုအပြင်းထန်ခံစားနေရတယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောပါတယ်။ဂုတင်တီတေဆုံးသူတွေထဲမှာကလေးငယ်တူအပါအဝင်၁၂ဦးရှိပြီဖြစ်ပါတယ်အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပါလိမ့်မယ်ခင်ဗျာ။ဂျွန်လ၁၀ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်မှာမုတ်တုံမူတီးထန်စွာရွာသွန်းနေတယ်လို့လေပြင်းတွေပါတိုက်ခတ်နေတဲ့အတွက်
Torrential rains and winds up to 70 kilometers per hour cause at least
89 degrees Fahrenheit. ဒုက္ခသည်မိသားစု 2500 လောက်ကလူပေါင်း 11000
လောက်ကိုဒုက္ခရောက်စေပါတယ်။ဒီသတင်းဖတ်ထဲကောက်ဆက်ဘဇားမှာရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူပေါင်းက 12 ဦးထိရှိနေပြီလို့သတင်းတွေမှာဖော်ပြကြပါတယ်။တနင်္ဂနွေနေ့ကကောက်ဆက်ဘဇားမှာရွာသွန်းတဲ့မိုးဟာ 15 လက်မကျော်ရှိနေပြီးဒါဟာအဲ့ဒီဒေသအတွင်းဂျွန်လတဲ့ရွာသွန်းတဲ့မိုးရေကြီးစုစုပေါင်းရဲ့ 3 ပုံ 2 ပုံရှိနေတယ်လို့ဘင်္ဂလားဒေ့ရှ်မိုးစလကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာဒုက္ခသည်က 9,000လောက်ရှိနေတာဖြစ်ပြီးဒီထဲမှာမနစ်ကအောက်ကလ9ပိုင်းမှာမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာ8,300ပါတယ်လို့ UNHCR ကပြောပါတယ်။မုတ်တုံမိုးတန်ခန်းစားကြတဲ့ဒုက္ခသည်တွေကိုဘေးလွတ်ရာပြောင်းရွှေ့ပေးတာအမိုးကာရီနဲ့တခြားအကူအညီပေးတာတွေကို
According to damage assessments, more than 1,000 shelters have been damaged.
ကောက်ခံရရှိတဲ့ပျက်စီးစီးရင်အဲ့ဒီမှာနေအိမ်ပေါင်း1,000ကျော်ပျက်စီးရတယ်လို့ရေတိုင်း10ခုအိမ်သာအလုံးပေါင်း169လုံးကျန်းမာရေးဆေးဘေးကန်တစ်ခုနဲ့အစားအသောက်ဖြန့်ဝေပေးတဲ့ရုံတရုံပျက်စီးခဲ့ပါတယ်။
နောက်ပြီးတော့ကုတူပါလောင်စခန်းမှာရှိတဲ့လမ်းမကြီးတစ်ခုရေမြုပ်နေလို့မော်တော်ယာဉ်တွေသွားလို့မရပဲဖြစ်နေပါတယ်။ဒါအပြင်ရေကြီးမြေပြိုမှုတွေကျုံနေရတဲ့ဒီဒေသမှာဒုက္ခသည်အရေအတွက်ကတိတ်ကိုများပြားနေတာဖြစ်ပြီးဒီဒုက္ခသည်တွေဘေးအန္တရာယ်ရော့ပါအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လက်တွဲပြီးလှုပ်ဆောင်နေပါတယ်လို့လည်းသူကပြောပါတယ်။
The scope of the refugee population, the sheer size of the settlements and the challenging terrain
ဒီစီများပြလာတဲ့ဒုက္ခသည်တွေအတွက်သူတို့ကိုထားတဲ့နေရာကျယ်ဝင်းနဲ့စိန်ခေါ်မှုတွေရှိနေတဲ့မြေပြင်အနေအထားမှာအခုလိုပြင်းထန်တဲ့ရာသီဥတုကြုံရတဲ့အခါဆုံးရှုံးပျက်စီးမှုတွေနဲ့အသက်ပါသေဆုံးတဲ့အထိအခြေအနေတွေပိုပြီးတော့ဆိုးလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်။ကောင်းကင်မြေပုံအချက်လက်တွေရဆိုရင်ရေကြီးမြေပြိုတဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တဲ့ဒုက္ခသည်ပေါင်းက
2,000လောက်ထိရှိမယ်လို့ခန့်မှန်းရပြီးတော့သူတို့ကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့လိုအပ်ပါတယ်။အဲ့ဒီဒေသမှာကင်ဆယ်ကူညီရေလုံနေတဲ့
ရေကြောင့်ဖြစ်တဲ့ယောဂကပ်ပြီးဆက်ရောက်လာမယ့်အန္တရာယ်ဖြစ်ဖို့များနေပါတယ်။ဒါကမုတ်တုံရာသီမြောက်ခင်ကလေးကကူညီကယ်ဆယ်ရေးအဖွဲ့တွေကအထူးသတိပေးခဲ့တာပါ။မုတ်တုံရာသီစတင်လာပြီမို့ကယ်ဆယ်ကူညီအဖွဲ့တွေဟာဒုက္ခသည်တွေကိုဘေးလွတ်ရာနေရာပြောင်းရွှေ့ပေးတာနဲ့အကူအညီပေးတာကိုအရှိန်မြှင့်ပြီးလှုပ်ဆောင်နေကြပါတယ်။
UNHCR ကပြောပါတယ်။ဇူလိုင်လ၁ရက်နေ့ကစပြီးတော့အဖမ်းဆီးတွေလုတ်တော့မှဖြစ်တယ်လို့လည်းအလုတ်သမားဝန်ကြီးဌာနကဇွန်လ၉ရက်နေ့မှာကြေညာလိုက်ပါတယ်။
UAE သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ထိုင်းနိုင်ငံတွင်းကအထောက်ထားမဲ့နိုင်ငံသားသားတွေမှတ်ပုံတင်ဖို့အတွက်ဒီနေ့ကြက်ကြက်ကင်တွေတဲ့အနေနဲ့ဥပဒေအသစ်ကို2018ခုနှစ်ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့ပြီးအထောက်အထားလက်မှတ်တွေကိုတော့မိမိနိုင်ငံမှာပြန်လုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။အခုအခါမှာတော့သတ်မှတ်ထားတဲ့ရက်ကုန်ဆုံးတော့မှာဖြစ်တာကြောင့်ဇွန်လကုန်ကနေအဖမ်းဆီးတွေစတော့မှာဖြစ်တဲ့အကြောင်းရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ်
။ဟုတ်ပြီ။ဒီထိုင်းနိုင်ငံထဲမှာရှိတဲ့ကျွန်တော်တို့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်အစရှိတဲ့နိုင်ငံသားရွှေပြောင်းလုံသမားတွေကိုဒီလိုအသက်ဆိုင်ရာမိဂျန်နိုင်ငံနဲ့ချစ်ဆက်ပြီးမှတရားဝင်ထောက်ထားရရယူလက်တိုင်ပေးတဲ့ကို2018ဇွန်လ30ရက်နေ့ထိပဲသူကပြည်သူအောင်လောရမယ်ဆိုပြီးမူလဥပဒေထဲမှာသတ်မှတ်ထားတယ်။အဲ့တော့အဲ့ဒီသတ်မှတ်ကာလတွေဒီမှာပဲဒီလူသားတွေအားလုံးကပြည်ပစုံဖြစ်အောင်လုပ်။အဲ့သတ်မှတ်ကာလကျရင်တော့သူကတရားမဝင်လူသားတွေဆိုခန့်ဖိတ်နေတဲ့ပြည်သူကြောင့်ပေါ်ပြဖို့ပြီးတော့ခန့်ဖိတ်မှုလုပ်မယ်လို့ပြည်ပစုံကကြေညာထားပါတယ်ဟုတ်ကဲ့။ဟိုဥပဒေရနေတဲ့ငွေရှိတာဇွန်30ဆိုတော့တရားနေ့ကျရင်တော့ဒါစပြီးအရေးယူတော့မှဖြစ်ပါတယ်ဟုတ်။
ထိုင်းနိုင်ငံအတွင်းနိုင်ငံသားသားရွှေ့ပြောင်းလူသမားများအတွက်2018ခုနှစ်ဇွန်လအတွင်းဥပဒေသစ်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းနဲ့ချီရှိတဲ့မြန်မာတွေနေရပြန်ခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ပေးခဲ့ပြီးအလို့သမားတွေအထောက်အထားတွေပြန်လုပ်ဖို့အတွက်ဥပဒေတွေကပုံမှန်တချို့ကိုရပ်ပေါင်း180တိဆိုင်းငံ့ပေးထားတာပါ။ဒီလိုဆိုင်းငံ့ပေးထားတဲ့ကာလအတွင်းမှာပဲတရားမဝင်တဲ့သူတွေကိုတနိုင်ငံလုံးအနှံ့မှာနေရာတရားခန့်ဖွင့်ပြီးမှတ်ပုံတင်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီလိုမှတ်ပုံတင်ထားတဲ့သူတွေကတော့ဆိုင်းငံ့ကာလထက်ကျော်လွန်တဲ့တိုင်အောင်အထောက်အထားလက်မှတ်တွေလောက်တာမပြီးပြတ်သေးတဲ့အတွက်2018ခုနှစ်ဇွန်လ30ရက်နေ့ထိနောက်ဆုံးလုပ်ဖို့အတွက်သတ်မှတ်ပေးခဲ့တာပါ။အခုဆိုရင်အဲ့ဒီကာလကမှတ်ပုံတင်ထားတဲ့သူတွေကအထောက်အထားမလုပ်ရသေးတဲ့သူတွေလည်းတောင်းခဏလောက်ကြံနေသေးတယ်လို့လည်းဆိုပါတယ်
။ဟုတ်ပြီ။တောင်းတလောက်ကြံနေတယ်ခင်ဗျာ။ကျွန်တော်တို့အမြင်ကတော့အဲ့ဒီကတကယ်လုံးဝစင်လေကြည်လာလားလက်ရှိလုပ်ငန်းရှင်ကပဲကိုမပြူရလားဒါမှမဟုတ်ဒီရဲ့ရည်ကြီးမရှိတာဒါမှမဟုတ်ဒီလို၆ပါးတင်ပြီးကြမှာများမလို့တော့ပဲတိတ်တန့်ပြုပြန်သွားတာလားဆိုတော့ကျွန်တော်အသေးစိတ်မသိတော့ဘူးသူတို့စင်းပြရရတဲ့ဒီ၃နာရီမှတော့ရှိနေတယ်ခင်ဗျာ
ထိုင်းဆိုရကပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ခဲ့တဲ့ဆိုင်းငံ့ထားတဲ့ဥပဒေပုံမှတ်ထဲမှာတရားမဝင်အလုပ်သမားတွေကိုအရေးယူဆိုင်ရာပုံမှတ်တရား၁ခွင့်ပြုချက်မရှိတဲ့လုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကိုခိုင်းစေတဲ့အလုပ်ရှင်တွေကိုတော့အရေးယူခြင်းဆိုင်ရာပုံမှန်တရားနှစ်အထောက်အထားမရှိတဲ့သူတွေကိုလက်ခံထားခြင်းဆိုင်ရာဥပဒေပုံမှန်တင်းနှစ်နှစ်နဲ့ဌာနဆိုင်ရာကိုစာနဲ့အကြောင်းကြားခြင်းမရှိဘဲလုပ်ငန်းလုပ်ကင်ခြင်းဆိုင်ရာဥပဒေပုံမှန်တစ်တစ်ကိုလိုပါဝင်ပါတယ်။ဒီဥပဒေ၄ခုကိုထိုင်းစစ်ကောင်စီအစိုးရကလုပ်ပိုင်ခွင့်ပုံမှန်44နဲ့ဆိုင်းငံ့ခဲ့တာဖြစ်ပြီးဆိုင်းငံ့ကာလကတော့2018ခုနှစ်ဇွန်လ23ရက်နေ့ကနေ2018ခုနှစ်ဇန်နဝါရီလ၁ရက်နေ့ထိ၆လထိပေးခဲ့ပြီးလက်မှတ်တွေလုပ်ဖို့ကာလကိုတော့2018ခုနှစ်ဇွန်လအထိလုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။2018ခုနှစ်ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့တဲ့ BE 2018အလုပ်သမားဥပဒေထဲမှာအလုပ်သမားဥပဒေချိုးဖောက်မယ်ဆိုရင်ဒဏ်ငွေနဲ့ပြစ်ဒဏ်တွေကကြီးလေးတဲ့ပြစ်ဒဏ်တွေဖြစ်တာကြောင့်အလို့ရှင်အများစုကတော့စိုးရိမ်ပြီးတရားမဝင်အလုပ်သမားတွေကိုမခန့်ရဲတော့ဘဲအထောက်အထားလက်မှတ်တွေလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကလည်းတရားဝင်ထောက်ထားတွေလုပ်ဖို့အတွက်တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံတဲကိုနေ့စဉ်အလုပ်လုပ်ဖို့အတွက်ဝင်ရောက်လာနေကြသူတွေရှိတဲ့အတွက်တရားမဝင်အလုပ်သမားပြဿနာတွေကတော့ထိုင်းနိုင်ငံထဲမှာရှိနေဦးမှာဖြစ်ပါတယ်ရှင်
။ VOE သတင်းတော်မအေးမာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOE American တန်ကဘရူနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝက်အစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါ။VOE ကို email ကတဆင့်ဝေဖန်အကြံပြုလိုတယ်တိတိချင်းတောင်းနေကြရတယ်ဆိုရင် VOE ရဲ့ email လိပ်စာက bambis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ကဇွန်လ13ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA Facebook နဲ့ VOA မြန်မာပိုင်း Internet Website burmese.voanews.com မှာအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကားလုံးခေါ်တာဒီတကြိုက်လားကြက်ခံရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လဲတင်းညာရေးဆိုတဲ့ခေါင်းစည်းအောင်မှာဒီတွေ့ဆုံဆွေးနွေးမှုကိုဒီ2008
ခြေကတရိုက်လီလိုင်းဆွေးနွေးခန်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတချို့ကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရတွေကိုထုတ်လွှင့်ပေးမှာပါအခုတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံသားနဲ့အတူကောက်နှုတ်တင်ပြပေးပါမယ်ရိုဟင်ညာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်သဘောတူညီချက်တရက်ကိုမြန်မာနဲ့ကုလသမဂ္ဂတို့လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာဘာတွေပါတယ်လဲဆိုတာဘယ်သူမှမသိကြဘူးဆိုပြီးတော့ရှီဘာနီမာတာနီရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဖော်ပြထားပါတယ်။ဒီသဘောတူညီချက်ကသူတို့အမှားမလုပ်ခဲ့ဘူးဆိုတာကိုတက်တည်ထူထာဖြစ်တယ်လို့မြန်မာအစိုးရဘက်ကဆိုနေတယ်လို့ဒါဟာမြန်မာနိုင်ငံအတွင်းကရိုဟင်ညာတွေရဲ့အနာဂတ်စိတ်ချရစေဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကကြေညာနေပါတယ်။ဒါပေမဲ့သဘောတူညီချက်ပေါ်အချက်အလက်တွေကိုထူးထူးဆန်းဆန်းလျှော့ဝေထားတာကြောင့်ပြောသလိုဟုတ်မဟုတ်ပြင်ပကလိလာသူတွေအနေနဲ့အတည်ပြုလို့မရနိုင်ပါဘူးမြန်မာအစိုးရရဲ့တောင်းဆိုချက်ကြောင့်သဘောတူညီချက်ကိုကုလသမဂ္ဂဘက်ကလျှော့ဝေထားတာဖြစ်ပြီးဒီလိုရဟာပွင့်လင်းမြင်နာမှုမရှိဘူးလို့စိစက်ညှိနှိုင်းမှုတွေကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့အနောက်နိုင်ငံတန်တမန်တယောက်ကပြောပါတယ်ကုလသမဂ္ဂရဲ့ဌာနကိုယ်စားလှယ်ကတော့နားလည်မှုစာချုပ်လောပအချက်တွေကိုထုတ်ပြန်ပေးနိုင်မှုအတွက် UNHCR UNDP နဲ့မြန်မာအစိုးရတို့ဆွေးနွေးနေကြပါတယ်လို့ Washington Post ကပြောပါတယ်။သဘောတူညီမှုရရှိတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာတော့ရိုဟင်ညာလို့မတုံ့နှုံမဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေလို့ဖော်ပြထားတာတွေ့ရကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံအရဘက်စစ်ဘက်ဆက်ဆံရေးနဲ့စူပူတောင်းကြမှုဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာ S. Chandra Shekaran ရဲ့သုံးသပ်ချက်ကို eurasiareview.com မှာဖတ်ရပါတယ်။ကချင်ပြည်နယ်မှာစစ်တိုက်နေတာကိုရပ်ဖို့သမ္မတကအမိန်ပေးရင်တမရော်ကလိုက်နာဖို့အဆင်သင့်ပဲလို့ကာကွယ်ရေးဝန်ကြီးဌာနအရာရှိသူက The ARD ကိုပြောခဲ့ပါတယ်တဲ့အရေးကြီးတဲ့စကားတလုံးကဒီနေရာမှာဥပဒေနဲ့အညီဆိုတာပဲဖြစ်ပါတယ် KIA တို့ဟာလက်နက်ကင်လို့ရရှိနေတဲ့အာဏာကိုမစွန့်လွှတ်ခြင်းဘူးညီညာရေးဆိုတာအပြည့်အစုံသဘောတူညီမှုကတဆင့်သာရရှိနိုင်မယ်လို့လည်းဆိုပါတယ်ဆိုလိုတာကတော့ KIA တွေ NC ကိုလက်မှတ်မထိုးရင်ဆက်တိုက်မယ်ဆိုတဲ့သဘောမျိုးပဲဖြစ်တယ်လို့သူကသုံးသပ်ပါတယ်2017မှာသမ္မတဥသိန်းစင်ကအပြည့်အဖို့အမိန့်ပေးတဲ့အတွက်အပြစ်ရခဲ့ပြီး KIA တို့လည်းဆွေးနွေးပွဲစပွဲကိုရောက်ရှိလာခဲ့ပါတယ်။ဒီညမှာကွာရာဥသိန်းစင်ကတော့တက်မတော်အရာစီတူဖြစ်ပါတယ်။ဒါပေမဲ့ KIA တို့ဟာအပြစ်ရတဲ့ကာလအတွင်းမှာပဲနယ်မြေတူးချဲ့တယ်ဆိုပြီးတော့စစ်တပ်ကပြန်တိုက်ခဲ့ပါတယ်လို့ရေးပါတယ်။တကယ်တမ်း2008ဖွဲ့စည်းပုံကစစ်တပ်ကိုဒုတောင်ဝန်အရေးသုံးပါအတွက်အာဏာအပြည့်အဝပေးအပ်ထားတာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။ရသအစိုးရအနေနဲ့ထင်တိုင်းမလုံနိုင်ဘူးဆိုတာကိုအားလုံးသိကြပါတယ်။အခုအခါမှာဆိုရင်တိုက်ပွဲဟာကချင်ဒေသမှာတင်မကKNLA ကရင်တပ်ဖွဲ့နဲ့ရောတရုတ်ထောက်ပံ့နေတဲ့ဝါတို့မိုင်းလာတို့နဲ့ပါဆက်ဆံရေးအခြေအနေပဲတင်းမာလာပါတယ်တရုတ်အရာရှိဟာမြန်မာအာဏာပိုင်တွေနဲ့မကြသေးခင်ကနှစ်ကြိမ်တွစ်ဆုံခဲ့ပြီးဖြစ်ပေမဲ့စီကံသမတ်ချက်မထားပဲအပြစ်ရဖို့အကြံပေးခဲ့လေသလားဆိုတာကတော့ဆင်းဆင်းလင်းလင်းမသိရဘူးလို့ဆိုပါတယ်ဒီကုန်းချုပ်အနေနဲ့ကတော့2008အခြေခံဥပဒေအရစစ်တပ်ကြီးစွန်းနေမှုကြောင့်ရခိုင်ကိစ္စအပါအဝင်တိုင်းရင်းသားပဋိပက္ခတွေကိုပါအခြေခံတဲ့နိုင်ငံလူမျိုးတွေနဲ့ပတ်သက်ပြီးအရသာအစိုးရကကင်တွယ်နိုင်ခြင်းမရှိပါဘူး။မီဒီယာတွေကလည်းဒီညမှာအထောက်ပံ့တစုံတရာမပြုနိုင်ပါဘူး။သို့ပေမဲ့ကံကောင်းထောက်မတာတစ်ခုကတော့အရသာအစိုးရကိုအခုခါမှာအရေးရှိတဲ့အတွေ့အကြုံရှိတဲ့သမ္မတတူကဥဆောင်နေခြင်းပဲဖြစ်ပြီးတိုင်းပြည်အကျိုးနဲ့ဒီမိုကရေစီအတွက်ရည်ရှင်မှာအကျိုးရှိနိုင်လိမ့်မယ်လို့သုံးသပ်ထားပါခင်ဗျာ။
ကမ္ဘာမီဒီယာတွေဘဝစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးခဲ့တာပါအခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေပါတယ
်ဒီကိမ်နဲ့တင်ပြမယ့်အီဒီယမ်အတုံးကတော့
chip on your shoulder.
ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်စခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လုပ်တာကနေဒီသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ငနေသားကဘာဖြစ်နေတာလဲဗျဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။နာနခင်အင်္ဂလိပ်စာသင်ကားစာပို့ချချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ Daily Line အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။ကိုဇော်ဝင်းနိုင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ကျွန်တော်ဒီကနေ့ဆင်းနေကြမှာတော့ဒီပြီးခဲ့တဲ့ဂျွန်လ၈ရက်နေ့ကအန်ဒီအစိုးရထိပ်တန်းကောင်းဆောင်တွေနဲ့တမတော်အရာရှိတွေထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့ကိစ္စပါရခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတမတော်လွတ်တော်ထိပ်တန်းကောင်းဆောင်တွေဆက်ဆက်ပါပါတွေ့ဆုံဆွေးနွေးကြပါတယ်အန်ဒီအစိုးရတက်လာပြီးခဲ့ကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံဆွေးနွေးမှုကနေစစ်တပ်နဲ့အစိုးရကြားမှာပုံမှန်နှေးထွေးတဲ့ဆက်ဆံရေးဖြစ်စေမလားဒါမှမဟုတ်ရင်လည်းသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးထွားစေမလားဆိုတဲ့သောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြမှာပါဒီကနေ့ပင်တိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးမောင်မောင်ဆိုးညီငယ်ရေးနဲ့ပြန်လည်ညှဆေးရေးဌာနကဥပဒေအကြံပေးဒေါက်တာအင်ဒရုငုံကျုံးလျံတို့ဖြစ်ပါတယ်နောက်ကျွန်တော်တို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်လဲလေလိုင်းပေါ်မှာရှိနေပါတယ်။ကျွန်တော်ပထမဆုံးဒေါက်တာအင်ဒရုငုံကျုံးလျံကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ကြားပါလားခင်ဗျ။ဟုတ
်ကဲ့ကျွန်တော်ရှိပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအချင်းယုံလေးပေါ့နော်ဒီကာလုံဆိုတာဘာလဲဘယ်ချိန်မှာခေါ်ရတာလဲဘာကြောင့်ရှိနေတာလဲဆိုတာလေးကိုနည်းနည်းလေးရှင်းပြပေးလို့ရမလား။ကျန်တဲ့လူလေးကျွန်တော်မေးပါမယ
်။ဟုတ်ကဲ့ကာလုံဆိုတာ2000ဖက်စီပုံကြီးကဥပဒေပုံမှန်တရားတည်းရဖွဲ့ထားတဲ့ဟာဟိုပေါ့ဖွဲ့ရမယ်ဟာဖြစ်ပါတယ်အဲ့တော့ဒီဟာကတော့2000ဖြစ်ဖြစ်ပုံချေခံဥပဒေရဖွဲ့ထားတော့ဒါတော့မဖြစ်မနေခေါ်ရမယ်စီးပွေးပါမဟုတ်ဆိုဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေမှာခေါ်ရမယ်အဖွဲ့ဖြစ်လို့2000မှာပြတ်ထန်ထားပါတယ်ဒုတိယချက်ကတော့ဒီကာလုံခေါ်ရမယ်အကြောင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပုံမှန်340တို့နောက်ပြီးတော့ဒီ2008ဖွဲ့စည်းပုံရဲ့အခန်း17မှာပါတဲ့အရေးပေါ်ကာလအခြေအနေတွေဟိုတရားဥပဒေစိုးမိုးမှုတွေပြက်ပြားတဲ့အချိန်မှာဒါမှမဖြစ်မနေခေါ်ရမယ့်ဟာပါ။ဒါပေမဲ့ဒီ NLD စိုးရတက်လာပြီးတော့သူတို့မခေါ်တာတော့ကျွန်တော်လည်းမသိပါဘူး။ကျွန်တော်လည်းစိုးရခဲကလည်းမဟုတ်တော့မသိဘူး။ဒါပေမဲ့ဟိုခုနကဇော်ဝင်းထိုင်ပြောသလိုရှေ့ရနေကဒီကာလမှာပါတဲ့လက်လူတွေအားလုံးအပါဝင်တခြားနိုင်ငံတော်ထိပ်တန်းခေါင်းဆောင်တွေဟိုရှင်းနေချက်လုံးဝလူကြီးတွေတက်ပြီးတော့အကုန်လုံးဒါဆွေးနွေးကြတော့ကောင်းပါလေ။တစ်ဖက်ကတော့ဥပဒေအရကြည့်ဖို့လိုတယ်။တစ်ဖက်ကတော့ပေါင်းစည်းကြီးနိုင်ခြင်းအရကြည့်ဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဥမ္မောင်ဆိုးကိုလည်းဒီလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဥမ္မောင်ဆိုးကြားပါလားခင်ဗျ။ ဟုတ်ကဲ့ဥပမာဆိုရင်ဟိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့ဟိုအန်အေဒီအစိုးရတက်လာတာဆိုရင်ခုနှစ်နှစ်ကျော်လာပြီပေါ့နော်ဆိုတော့နှစ်နှစ်ကျော်ကာလအတွင်းမှာတစ်ခါမှကာလမခေါ်ရသေးဘူးဆိုတော့မြန်မာနိုင်ငံမှာလည်းနိုင်ငံရဲ့အခြေအနေကတောက်လျှောက်ဆိုသလိုပဲ
သူနေရာလိုက်သူကန္တာလိုက်မတည်ငြိမ်မှုတွေကတော့မြေမြေဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းကျင်းရာကြည့်မယ်ဆိုရင်ကာလုံဟာခေါ်တင်ခဲ့တဲ့အနေထားရှိခဲ့သလားကာလုံကိုဟိုအန်အေဒီအစိုးရအနေနဲ့ခေါ်တင်သလား
ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိဖို့တော့လိုအပ်ပါတယ်ကျွန်တော်တို့
အဲ့တော့ဒါ2008ခြေခံဥပဒေကိုစတင်ပြီးနောက်မှာထွက်တဲ့လမ်းကိုရွေးခဲ့တာလည်းမဟုတ်ဘူး။2008ခြေခံဥပဒေနောက်တန်ရလက်နက်ကင်တွေဆိုလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူး။2008ခြေခံဥပဒေအတိုင်းသွားတဲ့လမ်းကြောင်းရွေးခဲ့တာဖြစ်ပါတယ်။အဲ့ဒီမှာရွေးခဲ့တဲ့အချိန်မှာ2008ခြေခံဥပဒေမှာကျွန်တော်အားလုံးသိကြတဲ့အတိုင်းရေကောက်ပွဲကတက်လာတဲ့အရသာဆိုးမှာလုပ်ပိုင်ခွင ในเนี่ยนี่ฮะจะคู่กับบาเลยสุดดีคุณอาปุ่มันเนี่ยจะมาบาเลยข้างอาปุ่มันเนี่ยจะมาบาเลยไอ้กาลงเนี่ยเชื่อสัตว์ด้วยไอ้รถดีเนี่ยมากาลงดีจันทร์รู้เทเบกันดีสิงห์มันเลยสุดจันทร์รู้เอเนอร์ยี่สุดเลยเลสิบสี่อันนี้ก็เป็นเด็กเนี่ยเชื่อเด็กอันนี้ก็เป็นเด็กเนี่ยขันจิ้วสีกาลงมาดำรงกองตรงนี้ดีไอ้ยาตาสุดอ่ะยูเกิลเดมอนมาเลยกองตรงนี้สุดสูงดีอ่ะนั่นเองกิสาลีสุดนี่นั่นหนูยาเลยสุดที่ทัดแต่เมื่อกูกล่าวนะพันธุ์ดูจันรัวนั่นแหละมูชิ้นชิ้นเล็กๆไม่ใช่แต่บางอย่างใช่ไอ้ตัวคนเราบาลเลสก็กล่าวมาตั้มเราบอกก็ชอบใช่เลยที่ยาตาสัวบอกง่ายกว่าใช่เลยไม่ค่อยยาตาสัวบอกก็เชื่อในส่วนนี้เลยที่ทำไมปุ๊บมันเนี่ยเด็กกูพัฒน์ดูสิตัวกล่าวพัฒน์ยาวไปบาลเลยกล่าวโคว์ไปบาลเลยกล่าวสิ่งเล็กๆในนี้สัวบาลเลยดูดูถ้าหูจันรัวแม่เนี่ยสูบยาแม่สูบยาแม่ตัวมาเปล่าไอ้ตัวจันรัวเปล่าจริงเลยเลยส่วนไอ้เนี่ยพอปารีสเลสีอันนี้ว่าเปลี่ยนเลยเป็นไงสุดเลยแล้วกองที่ออกมาสุดสิที่เจ้าหน้าที่ปูมาหมดเปล่าเพราะสิที่การลงข้อวิจัยนี่ฉันเราเจ้าหน้าที่ช่วยชาลุมยาวละส่วนตัวเลสุดาดีอะไรไรเยอะละช่วยปีละหมู่เบาตู้เงินตู้เงินเปลี่ยนส่วนนู้นรู้ยาเลยเนี่ยจะคุ้มสิเนี่ยไอ้ยี่มาฉันเราปูมาส่วนนี้ยาเย่ฉันว่าที่เดิมมันไม่ช่วยชาลุมยาวละส่วนอะไรที่เชื่อเนี่ยจะแข่งกีฬาสูงไหม อารมณ์เราเนี่ยจะมีความเชื่อมันในงานยาตาเดียวไปเลยกิจการเนี่ยเช่นเนี่ยชุดเดียวหรืออันยาดูว่าตัวเบาเด็กเช่นนี้อยู่บ่ไอ้เราจะว่าเจ้าหน้าปูมาสุนีดาเดียเจ้าหน้ามาบอกกันเนี่ยล่าสุดอันนี้สุนีนี่เจ้าหน้ามีนายที่เช่นนั้นเนี่ยอันยูได้ยินยาสีด้วยกองทุนลูกชาวในเมืองเนี่ยเจ้าหน้าบาลูบิอมเนี่ยไม่ค่อยสนใจเนี่ยมุ่งไปในที่ไหนเนี่ยเนี่ยที่ไหนเนี่ยที่ไหนรู้เนี่ยจริงว่าอันยาตัวนี้เนี่ยพี่ ตัวท่านนี่จำลองก้าวไม่รู้เท่านี้แต่เมื่อคุณนี่มาชุดที่ละอาจารย์นี่อะไรการลงโควิดเลยแต่หมดเท่ากันในลุยการลงโควิดเลยใช่ไหมการลงโควิดดีใจใจละจะแข่งใจละจะน้องเนี่ยเราไม่รู้อันนี้ว่าเปลี่ยนเลยเป็นยังยืดสุดเลยกองที่ออกมาดีด้วยส่งสูงเงินมือดีนักท่องเที่ยวเชิงอุ้ยบางเนี่ยตั้งมาซะเลยคุณเนี่ยมาลงยาเลยเนี่ยมาจำลองลงในมุ่งก้าวในลุยมาละโอเคงั้นสุดเจ๊ซี่จะมาจำลองก้าวตุ้งยังคงเลยเลยไล่มาเพิกข้อจะมาละเขมรกองตุ้งยังใช่
ူးဒီကာလုံကိုမခေါ်နိုင်တာကိုယ်ကပဲတကယ်နိုင်ငံရေးပြဿနာတရလို့ဒီနိုင်ငံရေးတိုင်ဝမ်မှာမြင်နေကြတာလည်းရှိတယ်လေဒါပေမဲ့ဥမောင်ဆုထောက်ပြသလိုပဲဒီကာလုံကိုပုံမှန်တဘောကလာစဉ်ဒါမှမဟုတ်လဲ6လတခါအဲ့လိုမျိုးပုံမှန်အော်ခေါ်ပြီးတော့လောက်သွားမယ်ဆိုရင်လေဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေရရှိမှာမဟုတ်ပေါ့နော်ဟို NLD ဆိုတာတလာကလေးကဒီတမတော်နဲ့ဒီဟိုရတာဆိုတာကြတယ်မရစီကိစ္စကိုလူတွေကအာယုံဆိုင်နေကြတော့အခုလိုမျိုးကာလုံးမခွန်နိုင်တာလည်းဒါသူတို့ရဲ့နှုတ်ထွေးမှုမရှိဘူးဆိုတော့ဟာဟိုများပြနေသလားဆိုပြီးအမျိုးမျိုးပြောနေကြတာကိုဆိုတော့ဒီကာလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်သူငိမ့်သုံးသပ်မိလေဗျဟု
တ်ကဲ့အဲ့ဒါမြင်လာတော့ဒီလိုကကျွန်တော်တို့နိုင်ငံမှာဒီမိုကရေစီအဲ့ဒီကူကြောင်းကြီးသွားနေတာပေါ့နော်အဲ့တော့အဲ့ဒီကာလမှာအရက်ပဲစစ်ပဆက်ဆိုင်ရာကြီးကြီးရတယ်အရက်ပဲစစ်ပဆက်ဆိုင်ရေးအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေရာကကျွန်တော်တို့ကာလုံမှာရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကာလုံအစည်းအဝေးကတနည်းတစ်ပုံတော့အရေးကြီးတယ်လို့ထင်ပါတယ်အဲ့တော့နောက်တစ်ချက်ကပြောပြရှိတာကတော့ဒီခုနကာလုံမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလာဒီမှာတောင်ဆန်းစုစီရင်နေတဲ့တောင်းစုပါရှိပါတယ်။ဒါကဘာပြောလဲဆိုတော့ကျွန်တော်တို့၄ပွင့်ဆိုင်ရွှေနေဝယ်ပြပါ၆ပွင့်ဆိုင်ခရကြကြတော့ကျွန်တော်တို့ ဆက်နေပွင့်ဆိုင်စသဖြင့်ဒီလိုမျိုးတွေလည်းဖြစ်ခဲ့တယ်ပေါ့နော်။တော့အဲ့ဒီနေ့ကျမှကျတော့အခုချိန်မှာဒေါအောင်ဆန်းစုကြည်ကပြင်းပြင်းနဲ့ဆိုရင်တက်မလို့ရဲ့ဆွေးနွေးမှုကကျွန်တော်ထင်တယ်အပွင့်များများဆိုင်ရာမလိုတော့ဘူး။အခုကျွန်တော်ကျွန်တော်ထင်တယ်နှစ်ပွင့်ပဲဆိုင်ရာလိုတော့တဲ့အနေအထားလို့ဖြစ်လာတယ်။ဆိုအဲ့ဒီနေ့ကျမှတော့ကျွန်တော်မြင်တယ်။ဘာပ
ဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ပြောင်းရေးရှေ့ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတပ်မတော်နဲ့လက်ရှိအစိုးရအကြီးအကဲလိုချင်ပါလားခင်ဗျဟုတ်ကဲ့ခင်ဗျဆိုတော့ဒေါက်တာအင်တုကုံကျုံးလျံရော
ခင်ဗျအခုကာလုံမခေါ်နိုင်တဲ့အကြောင်းရင်းကိစ္စတွေထဲမှာနောက်ွယ်ကဗာများရှိနေတယ်လို့မြင်တယ်တဲ့ဘောကဟိုအစိုးရနဲ့တပ်မတော်ကြားတဲ့ကယင်ကြားစီရေးကိစ္စဟာအတိုင်းတာတစ်ခုအထိအဖို့အထိရှိနေသေးသလားဒါမို့ကာလုံဟာခေါ်စရာကိုမလိုဘူးလားဘလို့မြင်မိတယ်လဲဟုတ်ကဲ့ကျွန်တော်တို့အရင်အစိုးရရဲ့ထွက်တော်ရဲ့နောက်စုကာလုံထဲမှာဒီအစုအဖွဲ့တွေအားလုံးကပါတယ်အဲ့တော့အဲ့လိုကြားတဲ့ကသဘောတူညီမှုတွေအချိန်ချင်းရယူပြီးတော့ NCT လက်ဖြစ်လာတယ်ဒုတိယချက်ကနောက်ွယ်မှာပါပါလဲဆိုတာတော့ကျွန်တော်မသိဘူးဗျနာဒုတိယချက်ကအရေးကြီးတာကဒီနှစ်ထောင်ရှိကိုတေချာကျွန်တော်ပြန်ဖတ်လို့ရှင်ပုံမှန်၄ရာတစ်ဆက်ထဲမှာပါတာဤသူ့အသက်06ซีซั่น6ปอกล่ะเลยสุดแล้วก็ป่าไปเอ้อล่ะสุรุราจะไขปีมาขึ้นนี่ได้กิจาหลูหัวบ่โหเป็ดกูถั่วปี้ตัวได้ลูช่องใต้ลောက်ชื่อเนี่ยโหกาลุงก็ขอกูขอเมกิจาဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမခွင့်လည်းတမျိုးတော့နားလည်ပါတယ်ဒါပေမဲ့အခုချိန်မှ
ာရခိုင်ကိစ္စကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ကခုထဲပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီတာလူကိုဘာကြောင့်မခေါ်တယ်လဲဆိုတာကျွန်တော်ကနားမလည်နားမလည်နိုင်ဘူးဖြစ်နေတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာအင်းလုံးကိုကျွန်တော်ကျွန်တော်ဥမမောင်ဆိုးကိုလေလိုက်မောင်ပြန်ပြီးတော့အခုလိုဒီကာလုံဆန်းဆန်းပေါ့နော်တမ္မတော်နဲ့ဒီအစိုးရပိုင်းအထီးသီးခေါင်းဆောင်တွေတွ
ေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်မှာအရေးကြီးအရေးကြီးဆိုကျင်သွင်းတာကိုလွတ်တော်မှာမဆွေးနွေးနိုင်မယ့်အပြင်မှာဆွေးနွေးရသလိုဖြစ်လာတယ်ဆိုတော့ဥမမောင်ဆိုးကဘလိုမြင်မိလဲအဲ့လောက်ထိတမတော်ဘက်ကဟိုဟာပေါ့ဒီဟာကိုလက်မခံနိုင်တဲ့ကိစ္စဖြစ်နေတာဘာကြောင့်များလို့ထင်ပါတယ်ခင်ဗျအဲ့ဒါတော့ရခိုင်ကိစ္စလို့ပြောမယ်ဆိုရင်တော့ဒီနိုင်ငံသားပါဝင်မှုကံကွက်တာတော့မြန်မာကြီးကြာပြီးပေါ့ဒါတတိယအခြေအနေနဲ့ကံကွက်တာပေါ့အဲ့ဒီမှာကတော့နိုင်ငံသားပါဝင်တယ်မပါဝင်ဘူးဆိုတာကိုပြနေတာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လဲတင်ညာရေးဆိုရင်ရှိတော့ဘက်ကကြည့်တာကျွန်တော်တို့ကလူကျင်နာကအမျိုးသ
อุจิเมียนเลยจนเราเพิกกว่าจะมาเนี่ยอุจิเมียนสิบาทละเนี่ยโอเคจ้ะจนเราคือเส้นนี้เลยจะเอาเนี่ยละจนเราน่าเลยตลอดเลยที่ใครยังไงจะเนี่ยแบบเดิมอีกอ่ะไอ้เด็กเจเจเป็นยังสิวันเสียเจ้าเราดีชอบสนุกอันนี้ดีเราคือนั่นท้องโอ้ทั้งอาลาวที่จนเราเนี่ยปังอาเจจ์เราเสด็จกับจันทร์เราอันนี้ดีเราโอเคเลยจันทร์เราบางตอนชอบตอนเช็คเลยคือเด็กค่ะ เราก็มาที่อาริเนี่ยเราดูบอลอะไรยิ่งเราเจ้าเราอยู่ดูยุ่งเช่นกันส่วนใหญ่เนี่ยจำเราเนี่ยจอดเองก็ยิ่งเอ็มเชิงมุยอบีทุกที่เนี่ยจำเราว่าเจ้าเราอยู่เช่นกันส่วนใหญ่พอดีเนี่ยกองทุนจะไหนตรงไหนยอดเนี่ยเส้นเดียวเจ้าเราไหนไงมาเจ้าเราก็ว่าจะเข้ามาเลยเส้นเดียวเราทำยังไงมีลูกเจ้าเราทำอะไรกันเนี่ยโอเคเจ้าตัวทำอะไรอุจิมีกันเนี่ยเจ้าเรากองทุนนี้อยู่ในไลน์มาเปลี่ยนเพื่อขอจะมาเลยกันเนี่ยกองทุนนี้ใช่ปะ
king jing 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 kalong ha pom man bo no ma cha ma cha kho tin ne lo kwang tin ye yu sa ba da la khat tu lo le pyo pi ba
okay chano mi na ro di lo ya u chain chain ye a so bai kala ma kalong a si wi khat sait sait kho lo bo no ai lo ni sa mi wa chano yo a tai ma lo la la u ba bi lo so di lo kalong kho jin a jin di tam lo ba ka ni lo po bi lo pyo yi chu kwen chi de so le a nyin myo chi da bo no da mai let si energy so ya ma da lo le di kalong a si wi ta kha ma မခေါ်တဲ့အခါမျိုးကြတယ်လေဒါကျွန်တော်တို့ကဟိုမဖြစ်သင့်ဘူးလို့မြင်ပါတယ်။ဒါဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်မြင်လာကဒီကာလုံအစည်းဝေးခေါ်ကြအဖြစ်ဒီအစိုးရနဲ့တပ်မတော်ကြားထဲမှာပြောရေးဆိုခွင့်လမ်းတွေပွင့်လာတယ်ဆိုတော့အနေအထားမျိုးပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။အဲ့
တော့ဒီလိုမျိုးလုံးဝမခေါ်ကြအဖြစ်တော့ကျွန်တော်ထင်တယ်ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိလက်ငင်းအခက်အခဲတွေကြုံသွားနိုင်လို့ဆိုတာကျွန်တော်ခက်မဲ့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။โอเคดร.อินทุกุญจุนเนี่ยเอาไลน์มาไปขอขึ้นมานะครับเนี่ยสรุปอะคือโหกาลงขอพูอะไม่จําๆขอพูหลุดอัดเลยสรุปว่าอารมณ์เนี่ยอําสันดาอย่าดาโหติดตาเลยป้อเนาะสรุปดร.อินทุกุญจุนเนี่ยอย่างจုံแก่ได้อโซวะละแท้มาก็ดีอาจารย์เป้ขึ้นในแล้วกูโกรันแล้วปองแก่เลยสรุปกาลงก็ไม่จําๆขอแก่ดาดิหาအနောက်ပိုင်းဆိုအခေါ်တဲ့အချိန်ရေးရစိတ်တောင်စိတ်လာတယ်ပြောပါအဲ့ဒါကိုကျွန်တော်ခတ်တူတူလေးစက္ကန့်30လောက်တည်းမှာဒီဟာအကျိုးရှိခဲ့သလားအကျိုးထူးသလားအမျိုးသားညာစီစီလက်ရှိသွားနေတဲ့အမျိုးသားညာစီရင်လမ်းကြောင်းကိုအထောက်အကူပြုမလား
ဟုတ်ကဲ့ကာလုံခဏခဏခေါ်လို့နောက်ဆုံးကြတော့တက်မတော်အစိုးရတော်တော်ချမ်းမှာသဘောတူညီချက်တွေရယူပြီးတော့ NCA ထိုးနိုင်တဲ့အဆင့်ထိကိုရောက်လာတယ်တက်မတော်ကလက်မှတ်ထိုးတဲ့အဆင့်ထိရောက်လာတယ်အခုလည်းကျွန်တော်တို့ဘာကြောင့်ကာလုံခေါ်တဲ့လဲဆိုရခိုင်ပြည်နယ်ကိစ္စတစ်ခုတည်းမဟုတ်ပါဘူးအခု G7 အစည်းအဝေးမှာဘင်္ဂလားဒေ့ရှ်ဆွေးနွေးကြီးချုပ်ကတင်ပြတဲ့အချက်လေးချက်ဟာနိုင်ငံလုံးလုံခြုံရေးနဲ့ကာကွယ်ရေးနဲ့တက်ဆိုင်နေတဲ့ကိစ္စတွေဖြစ်တဲ့အတွက်ကျွန်တော်အမြင်မှာတော့ကာလုံကိုမဖြစ်မနေခေါ်တင်ပါလေလို့ကျွန်တော်အဲ့လိုပဲသဘောဟိုမှတ်ချက်ပေးလို့ပါပဲ
ဟုတ်ကဲ့ဥမောင်ဆိုပါခင်ဗျာနောက်ဆုံး30စက္ကန့်လောက်ကျွန်တော်တို့ပြောပြပါအောင်သဘောထားလေ
းကျွန်တော်ကပြောသလိုလေအမျိုးသားပြန်လေတင်းမြန်ရေးတွေညှိနှိုင်းတဲ့ဆုံးချက်တရားဝင်နေရာလေးတစ်ခုရှိနေတာကိုကျွန်တော်တို့အမျိုးသားပြန်လေတင်းမြန်ရေးတွေအကျိုးရှိရှိအသုံးချတင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာအမောင်ဆိုတော့ကျန်တဲ့ဆွေးနွေးကြတဲ့ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကတော့ကျွန်တော်တို့ဒီ Facebook ကနေရော comment နေကြတဲ့ပေးသတ်တွေအားလုံးကိုအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်တို့အချိန်ကတော့လောက်ပဲရတယ်နောက်တစ်ပတ်မှပြန်ပြီးတော့ဆွေးနွေးကြအောင်ပေါ့
ဒါတော့ကိုဇော်ဝင်းလိုက်စီစဉ်ပြီးတော့ကိုညံဝဲအောင်ထုတ်လုပ်သူနဲ့အတူတင်ဆက်ထားတဲ့ဒရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အချုပ်အခြာအာဏာပိုင်မှုပူပေါင်းဆောင်ရွက်မှုနဲ့လွတ်လပ်မှုတို့ဟာအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis မကြာသေးခင်ကမှပြောသွားတဲ့အကြောင်းရပ်တွေပါ။စင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်ပတ်လည် Shangri-La Dialogue မှာပစိဖိတ်ရောက်ဝန်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ပညာရှင်တွေကိုပြောတဲ့မိန့်ခွန်းနဲ့ဝန်ကြီး Mattis ထည့်ပြောသွားတဲ့ကိစ္စရပ်တွေပါပဲ
။ Standing shoulder to shoulder with India, ASEAN and our treaty allies and other partners.America seeks to build
India ASEAN မဟာမိတ်တွေတခြားလက်တွဲဘက်တွေနဲ့အတူယက်တည်ပြီးအချုပ်အခြာအာဏာနဲ့နေမီခိုင်မာမှုကိုအကာအကွယ်ပေးထားတဲ့လွတ်လပ်ခွင့်ဂရီကိုပြီးပြည့်စုံပြီးအားလုံးအတွက်တာယာဝါပြောင်းမှုရှိတဲ့ Indo-Pacific ဒေသတစ်ခုတည်ဆောက်ဖို့အမေရိကန်ကကြိုးစားနေပါတယ်
။ဝန်ကြီးမက်ဒစ်ကဒေသရင်းလူမျိုးရေးဆိုင်ရာမှာ ASEAN ကိုတစုလုံးအနေနဲ့ကျွန်တော်တို့ထောက်ခံပြီးပိုအားကောင်းအောင်လုပ်သွားပါမယ်။ ASEAN အနေနဲ့အတန်တန်ပြီးဘိုးပြီးထွက်နိုင်တာနဲ့အမျှချင်းချောက်ဘူကြောင့်မှုဂင်ဝေးတဲ့နိုင်ငံတကာဥပဒေကိုလေးစားသမှုရှိတဲ့ဒေတာတစ်ခုအဖြစ်ကျွန်တော်တို့ပို့ပြီးထိမ့်သိမ်းသွားနိုင်မှာဖြစ်ပါတယ်လို့အလေးနဲ့ပြောပါတယ်ဒီစီကံဥပဒေတာတွေပေါ်အမေရိကန်ကအပြောနဲ့ရောအလုံးနဲ့ပါတည်တည်ပြပါမယ် စီးပွားရေးမှာမျှတတဲ့ပြိုင်ဆိုင်မှုကိုလိုချင်ပါတယ်။ခေါင်းမုံဖြတ်စီးပွားရေးမျိုးကျွန်တော်တို့မလုပ်ပါဘူး။ကျွန်တော်တို့မူရီတိုင်းအစဉ်တစိုက်ရက်တည်ပါတယ်။ဘယ်တနိုင်ငံဒီကမှအင်ဒိုပစိဖိတ်ဒေသကိုမလွှမ်းမိုးနိုင်ဘူးမလွှမ်းမိုးသင့်ဘူးဆိုတာအမေရိကန်မဟာဗျူဟာအရအတိအမှန်ပြုထားပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဖြစ်နိုင်ခြေရှိတိုင်းမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုကြိုဆိုတယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်
။ We are prepared to support China's choicesIf they promote long-term
ဒီရှင်ဟုံးနဲ့တိုးတက်နေတဲ့ဒေတာမှာအားလုံးအတွက်ရေရှည်ခံမဲ့ညီငယ်ရင်းနဲ့တာယာဝါပြောရေးကိုတရုတ်ကအားပေးမယ်ဆိုရင်သူတို့ရဲ့ရွေးချယ်မှုတွေကိုအားပေးထောက်ခံဖို့ကျွန်တော်တို့အသင့်ပြင်ထားပါတယ်
။ဒါပေမဲ့တောင်တရုတ်ပင်လယ်မှာတရုတ်ကစီးရေးတိစောက်တာဟာအမေရိကန်မဟာဗျူဟာကချမှတ်ထားတဲ့ညီငယ်ရေးလုံခြုံရေးအားလုံးပါဝင်မှုတို့နဲ့ဆန့်ကျင်နေတဲ့မတိမငြိမ်ဖြစ်စေတဲ့လုပ်ရက်ဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။စပရလီကျွန်းစုတွေပေါ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာအစစ်မြင့်လက်နက်စနစ်တွေကိုတရုတ်ကချထားတာဟာချင်းချောက်ဖိအားပေးဖို့ရည်ရွယ်ချက်တွေအတွက်ဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဒီချက်ကြောင့်2018ခုနှစ်ပစိဖိတ်ရဝန်လေ့ကျင့်ခန်းမှာတရုတ်ကိုမဖိတ်ဘဲချန်ထားပါတယ်။ဒေသတွင်းမှာအကျိုးစီးပွားပါနေတဲ့နိုင်ငံတွေအားလုံးနဲ့ဘိုးဘီပူပေါင်းဆောင်ရွက်ဖို့တရုတ်ကမလုပ်ဘူးဆိုရင်နောက်ထပ်အကျိုးဆက်တွေကြုံရမယ်လို့ဝန်ကြီးမက်ဒစ်ကသတိပေးပါတယ်။မဟာဗျူဟာမြောက်မိခိုးဖို့မဟုတ်ပဲမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကကန့်လန့်တာပါတူညီတဲ့မူတွေပေါ်မှာအခြေခံတဲ့ပူပေါင်းဆောင်ရွက်မှုကနေငြိမ်းချမ်းမှုတာယာဝါပြောမှုနဲ့အားလုံးအတွက်လုံခြုံမှုရှိတဲ့နိုင်ငံတစ်ခုချင်းစီဟာကိုယ်ပိုင်တောက်ပတဲ့ကြဲတပွင့်ချင်းစီဖြစ်ပြီးဘယ်နိုင်ငံမှနောက်ကျန်မနေရတဲ့နိုင်ငံတွေရဲ့အစုအပေါင်းတစ်ခုအဖြစ်အနာဂတ်ကိုတည်ဆောက်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အပေါ်မှောက်ကြောင်းထပ်မံပြီးတော့အသိပေးလိုပါရခင်ဗျာ။ VOA မြန်မာပိုင်းကဘူရူးနေမနေ့ဖက်အစီအစဉ်တွေဆက်လက်ပြီးတော့တန်လွှင့်နေပါတယ်။အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အုံးကကိုရီးယားကျွမ်းဆွဲဒေသမှာလုံးဝနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်သဘောတူညီကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ကာနီကပြုလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးမှာပြောကြားခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့စီးရဲလက်ကျင်မှုတွေကိုဆိုင်းငံ့ထားမယ်လို့မမျှော်လင့်မဲနဲ့ပြောကြားခဲ့တာပါမြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ပထမဆုံးချိန်မျက်နှာချင်းဆိုင်တွေ့ဆုံပြီးသဘောတူညီချက်လက်မှတ်ရေးထိုးတဲ့အထက်မှာကင်မနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်ကတိပြုခဲ့တာပါဝင်ပါတယ်ဗြိတိသျှနိုင်ငံကြီးဝန်ကြီးဘောရစ်ဂျွန်ဆန်ကမြန်မာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီးရွန်ဂျာအရေးနဲ့ပတ်သက်လို့ဖိအားပေးဖို့ကြိုးစားခဲ့ပါတယ်။မြန်မာနိုင်ငံနဲ့မှာမျိုးဆက်လိုက်နေထိုင်ခဲ့သူတွေနိုင်ငံသားမဟုတ်သလိုအဆက်ဆံခံရသူတွေဖြစ်တဲ့ရွန်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးဆက်လက်ပြီးလွန်သွားစွာဆွေးနွေးနေကြောင်းထပ်လောင်းပြောကြားခဲ့တယ်လို့ဝန်ကြီးနိုင်ငံကြီးဝန်ကြီးဘောရစ်ဂျွန်ဆန်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသက်9နှစ်ကနေ18နှစ်ကြားရှိတဲ့ကလေးဥယျာဉ်ပေါင်း12တန်းရှိပါတယ်။ဒီထက်က 1.3 တန်းဟာကလေးလုပ်သမားတွေဖြစ်ပြီး6သိန်းလောက်ကအသက်အန္တရာယ်ကြုံရနိုင်တဲ့လုပ်ငန်းတွေကိုလုပ်ကင်နေရတယ်လို့အားလုံးကမ္ဘာလုပ်သမားဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ Capital ဆိုခေါ်တဲ့ Washington DC ရဲ့ရေကဲပြင်ဟော်ကီအသင်းအဲ့44နှစ်ကြာတက်တန်းမှာပရမဆုံးချင်းဖြစ်တဲ့ Stanley Cup Champion ဖြစ်တဲ့အနိုင်ရခဲ့တဲ့အတွက်မြို့တော် Washington DC မှာမနေ့ကအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်
။ဒါကတော့စီဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOO နားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.